ဒီနေ့ကနေ့ကကျင်းပခဲ့တဲ့ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်ရွေးချယ်မှုတွေမှာအလဲအလတ်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့မြို့သားရေးဝါဒီလည်းဖြစ်ရွှေပြောင်းနေထိုင်မှုတွေကိုစတင်သူလည်းဖြစ်တဲ့မရင်းလက်ပန်းတို့နှစ်ဦးအနိုင်ရခဲ့ပြီးလာမယ့်သတင်းပတ်နှစ်ပတ်အကြာမှာဒီကြောင့်ပြန်ရွေးကောက်ပွဲအတွက်ထိတ်တဲအရင်ဆန်းကြမှာဖြစ်ပါတယ်ဒီကိုယ်စားလှယ်လောက်နှစ်ဦ ကြီးနှစ်ခုကမဟုတ်တဲ့သူတူဦးကသမရဖြစ်လာတော့မှာဖြစ်ပါတယ်။ဒါဟာဘရစ်ဇစ်လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာနဲ့အမေရိကန်ပြည်ထောင်စုမှာသမရဒေါ်နယ်ထရန့်အနိုင်ရလိုက်ပြီးတဲ့နောက်တီဇဲနိုင်ငံရဲ့အယူဝါဒကိုစန့်ကျင်သူများလာနေတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးပြည်သစ်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂထဲမှာဆက်ရှိနေမလားဆိုတဲ့အချက်ကိုလည်းအဆုံးဖြတ်ပေးမှာဖြစ်ပါတယ်။လောလောဆယ်မှာတော့မက်ခရွန်ကမဲအရေးအတွက်စုစုပေါင်း 23.800 ခိုင်နှုန်းနဲ့လစ်ပင်းကမဲအရေးအတွက်စုစုပေါင်းရဲ့ 21.800 ခန့်လုံးအသီးသီးအနိုင်ရထားကြတယ်လို့ခံမှန်းပြောဆိုနေကြပါတယ်။မေလ9ရက်နေ့မှာကျင်းပမဲ့တကြောပြန်ရုပ်ောက်ပွဲမှာသူတို့နှစ်ဦးထိတ်တန့်ရင်ဆိုင်ကြရမှာဖြစ်ပြီးအနိုင်ရတဲ့သူကမဲအရေးအတွက်စုစုပေါင်းရဲ့ 90 ရာခန့်လုံးကျော်ကိုအနိုင်ရမှသာသမ္မတဖြစ်ခွင့်ရှိမှာပါ။